ရှစ်လစွာသောညီအကိုမောင်နှမပေါင်းတို့ဒီကနေ့အာရင်ဒုကာလစရုဋ္ဌတနုံးနေနေမှာဖတ်ရတဲ့ကျမ်းစာကတော့ရှင်လူကအခန်းကြီး1အခန်းငယ်26မှ38ထိဖြစ်ပါတယ်ခရစ်စမတ်ရောက်ခါနီးအခုလိုချိန်မှာလူတွေကအိမ်အလှဆင်ကြတာစားတောက်ဖွဲလှုပ်ဖို့ပြင်ဆင်ကြတာတွေရှိပါတယ်အဲ့ဒီလူအပြင်ပပြင်ဆင်တာတွေကကောင်းပါတယ်ဘာမှအပြစ်ပြောစရာမရှိပါဘူးဒါပေမဲ့ခရစ်စမတ်အတွက်အပြင်ပန်းပြင်ဆင်တာကအရေးမကြီးလှပါဘူးအမှန်တကယ်မှာတော့ယေရှုဖျားရှင်ကသင်အိမ်တဲကိုလာခြင်းတာမဟုတ်ဘဲသင်စိတ်နှလုံးသားထဲမှာလာနေခြင်းတာပါဆိုလိုတာကသင်နဲ့အတူသွားအတူလာအတူလုပ်ငန်းဆောင်တာလုပ်လေအတူတွေးခေါ်ကြံစည်စဉ်းစားတာလေသူနဲ့အတူဖြစ်စေခြင်းတာပါအတို့ကျုပ်ပြောရရင်သင်လူကုန်ဆောင်သမျှအရာအလုံးမှာဖျားအကြိုက်တာတွေပဲဖြစ်စီကျင်တာပါသင်စင်စားတွေးခေါ်ကြံစည်လီသမျှဟာဖျားသခင်အလိုတော်တိုင်းဖြစ်တဲ့အထိသူကသင်စိတ်နှလုံးသားထဲမှာနေရယူထားကျင်တာပါဒါကြောင့်ပထမကျမ်းစာထဲမှာဒါဝိဒ်ကသူကိုယ်တိုင်ကနန်းတော်ကြီးထဲမှာနေရပြီးဖျားသခင်ကတော့တဲမှနေရတယ်ဆိုပြီးဖျားအတွက်ဗိမာန်တော်ဆောက်လုပ်ပေးမယ်လို့စဉ်းစားနေတဲ့အချိန်မှာဖျားကမလိုလားခဲ့ပါဘူးဖျားကဟေးဒါဝိဒ်မင်းကငါအတွက်နေစရာဆောက်ပေးမလိုလားငါကမင်းကိုတိုးကြောင်သားဘဝကနေဘယင်ကြီးဖြစ်အောင်လုပ်ပေးနိုင်တဲ့ဖျားဖြစ်တယ်စကြဝဠာတစ်ခုလုံးကိုငါဖန်ဆင်းထားတယ်အရာအားလုံးငါပိုင်တယ်ငါကလူတို့လက်နဲ့ဆောက်လုပ်တဲ့နေရာမှာနေစရာလားငါနေချင်တာကလူနှလုံးသားမှာနေချင်တာပါဒါဟာအားလုံးစုံကိုတတ်နိုင်တဲ့ဖရာသခင်ရဲ့တခုတည်းသောဆာနာဖြစ်ပါတယ်လူနှလုံးသားထဲမှာနေချင်တယ်ဆိုတာကဖရာကအဲ့ဒီလူကိုသူကဲသို့ချစ်တတ်လာအောင်တနာတတ်အောင်တရားမျှတတ်အောင်သင်ပေးခြင်းလို့ပါဒီနေ့ဖတ်ရတဲ့ဒုတိယကျမ်းစာမှာရှင်ပေါလုရေးထားတာကသခင်ယေရှုကိုကြည့်ပါလားဖခင်ကသခင်ယေရှုရဲ့စိတ်နှလုံးသားထဲမှာအတူရှိနေတယ်ဆိုတာသိတာထင်ရှားမြင်သာပါတယ်အဲ့ဒီလူဖခင်ကအတူရှိနေလို့သခင်ယေရှုကဖခင်သခင်ကိုလုံးဝနားခံနိုင်တယ်ခွင့်လွတ်တတ်တယ်တနာတတ်တယ်ဖခင်ကိုယုံကြည်ခြင်းကြီးပြီးခဏခဏဆုတောင်းနေကြတာပေါ့ကြွလာတဲ့ကယ်တင်ရှင်ယေရှုဟာအီမာနျူအဲဆိုတဲ့အမည်အတိုင်းပဲငါတို့နဲ့အတူရှိတော်မူသောဖခင်ဖြစ်တော်မူပါတယ်ကျွန်တော်တို့နဲ့အတူရှိနေခြင်းတဲ့ဖခင်ဖြစ်ပါတယ်ဒါကြောင့်ခရစ်စမတ်ပွဲအတွက်ပြင်ဆင်ရမှာကဖခင်နဲ့အတူရှိနိုင်ဖို့သင်နှလုံးသားကိုပြင်ဆင်ရမှာပါဖခင်ကိုလက်ခံနိုင်ဖို့သင်နှလုံးသားကနှိမ်ချမှနှူးညံ့သိမ်မွေ့မှယုံကြည်မှဖြစ်နိုင်မှာပါဘာဖြစ်လို့လဲဆိုတော့ဖခင်သခင်ကြိုက်နှစ်သက်တဲ့နှလုံးသားမျိုးကဟေရှာယအခန်းကြီး66အခန်းငယ်1မှာဖော်ပြထားသလိုစိတ်နှိမ်ချခြင်းနှလုံးကြည်ကွဲခြင်းငါစကားကြောင့်တုံလုံချင်းရှိသောသူကိုသာငါကြည့်ရှုမည်တဲ့ဆိုလိုတာကဖခင်သခင်ကျေနပ်အားရတဲ့နှလုံးသားကတော့နှိမ်ချတဲ့စိတ်ရှိတဲ့သူအပြည့်ပြုမိတိုင်းငါမှားပြီငါပြုတ်ပြင်မယ်ဆိုပြီးနောင်တနဲ့ကြည်ကွဲတတ်တဲ့စိတ်ရှိတဲ့သူနောက်ပြီးဖခင်သခင်ရဲ့စကားကိုကြားလိုက်တိုင်းအရေးတယူရှိတဲ့သူတွေဖြစ်ဖို့ဖခင်ကလိုလားပါတယ်အဲ့လိုနှလုံးသားမျိုးရှိတဲ့သူစီမှာဖခင်သခင်ကသူနဲ့အတူရှိခြင်းပါလိမ့်မယ်မေရော့လိုနှလုံးသားမျိုးပေါ့ဒါကြောင့်မေရော့ရဲ့ဝမ်းကြာတိုက်မှာတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့တကူအားဖြင့်ပရိသတ်တွေဆွဲခဲ့ပြီးယေရှုဖခင်ရှင်ကမေရော့ရဲ့နှလုံးသားထဲမှာကျင်းဝတ်တော်မူခဲ့ပါတယ်ဒါကြောင့်တရားတမန်ကဂုံကျေးဇူးတော်နဲ့ပြည့်စုံတော်မူသောသခင်မှာဖျားသခင်သည်သင်နှင့်အတူရှိတော်မူ၏လို့မိန့်တော်မူခဲ့ပါတယ်။မေရော်လှုပ်ဆောင်သမျှဟာလည်းဖျားအကြိုက် ကျန်စီစဉ်းစားလေသမျှဟာလေဖျားအလိုတော်တိုင်းအသက်ရှင်နေထိုင်တာပါပဲ။ဒါကြောင့်အဲလိဇဘက်ထံသွားရောက်အကူအညီပေးခဲ့ပါတယ်။မေရိုမာရီယာကယေရှုဖျားရှင်လိုပဲတန်ရှင်သောဝိညာဉ်တော်နဲ့ပြေးဝါလို့ဘယ်လိုနေထိုင်လိမ့်မလဲဆိုတာတွေးကြည့်နိုင်ပါတယ်။သခင်ယေရှုလည်းကားတိုင်းပေါ်မှာအသေးခံတဲ့အထိခမီးတော်ဖျားကိုနားခံတယ်အစီခံတယ်မေရော်လေကျွန်ုပ်ကဖျားသခင်ဤအစီခံဖြစ်ပါတယ်ဆိုပြီးဖျားသခင်ရဲ့အစီခံတယောက်လိုမိမိဘွားအသက်တာကိုပူဇော်အပ်နှံခဲ့ပါတယ်သင်ဤစကားအတိုင်းကျွန်ုပ်၌ဖြစ်ပါစေလို့အလိုတော်ကိုအပ်နှံခြင်းအဖြစ်သက်တည်ခံခဲ့ပါတယ်ကျွန်တော်တို့ခရိယန်တွေလေလူအလုံးအပေါ်မှာချစ်ချင်းမေတ္တာထားရကြောင်းသက်တည်ခံကြရပါလိမ့်မယ်မေရော်ကချစ်ချင်းမေတ္တာနဲ့နေထိုင်ယုံမျှမကဖျားသခင်ပေါ်မှာလဲယုံကြည်စိတ်ချတဲ့စိတ်ထားရှိပါတယ်ဖျားသခင်မတတ်နိုင်သောအရာတစုံတစ်ခုမျှမရှိဆိုတဲ့တရားတမန်ပြောစကားကိုတသက်လုံးနားရဲဆွဲနေပါတယ်ဒါကြောင့်မေရော့ဘဝမှာကြုံတွေ့ရတဲ့အခက်အခဲတွေစန့်ကျင်နေတဲ့သူတွေကိုစိတ်မပြတ်ဖဲကြော်လွှားနိုင်တာပါကျွန်တော်တို့လေရှင်သန်းနေရတဲ့ခရိယံဘဝအသက်တာမှာဘုရားသခင်မတတ်နိုင်သောအရာတစုံတစ်ခုမျှမရှိဆိုတဲ့ကြံစကားကိုနှလုံးသွင်းကြပြီးဘုရားကြိုက်နှစ်သက်တဲ့စိတ်နှလုံးသားအတိုင်းပြင်ဆင်ရင်းနဲ့ယေရှုဘုရားရှင်ကိုဝမ်းပန်းတသာကြိုးစိုးလက်ခံကြပါစို့နားဆင်သူအားလုံးပေါ်ဘုရားသခင်ကောင်းခြင်းမင်္ဂလာများခံစားကြရပါစေ